Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဩဂုတ်လ19ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစပြီးတော့ထုတ်လွှင့်ပေးနေပါပြီ။ line meter 16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုနားလောက်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အီရန်ကိုဒေါ်လာတန်400ပေးခဲ့တာဟာအဖမ်းခံထားရတဲ့အမေရိကန်တစားခံတွေလွတ်မြောက်ရေးကြိုးပမ်းမှုမှာတွန်းအားရစေဖို့ဖြစ်တယ်ဆိုတာအမေရိကန်ဆိုရကပထမဆုံးကြီးလူသိရှင်ကပြောလိုက်ပါတယ်။မဲဆွယ်စည်းရုံးပွဲတွေတွင်သူဆစ်လုတ်ကိုလို့ပြောခဲ့ဘူးတာတချို့တွေနော်တော့ရမိကြောင်း Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပထမဆုံးကြီးပြောပါတယ်။တရုတ်နိုင်ငံမှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတရုတ်သမ္မတနဲ့တွေ့ဆုံဆွေးနွေးပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နှစ်ဒုတိယမြောက်နေ့မှာသမ္မတရှီကျင်းပင်နဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကအခုလိုပြောပါတယ်။
မင်းကဆိုလို့ရှိရင်ကျမတို့အရင်တစ်ခါလာတော့ပါတီရမိတ်ဆွေဟောင်းတွေကိုပြန်ပြီးတော့တွေ့ရတဲ့အတွက်အင်တာမဝင်းတာပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့တရုတ်နိုင်ငံခရီးစဉ်ကိုနောက်ဆုံးသိထားရသမျှပြောပြပေးသွားမှာဖြစ်တယ်လို့လူမှုဖွဲ့အစည်း60ကျော်ကတရုတ်သမ္မတကိုအိတ်ဖွင့်ပေးစာပေးပို့ခဲ့တဲ့အကြောင်းနဲ့တခါနာဂဒေတာမှာတော့ဝက်သက်ရောဂါကူးစက်မှုရှိနေတဲ့အခြေအနေနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်ဆေးဝါးအကူအညီနှောင့်နှေးနေရတဲ့အခြေအနေတွေကိုပြောပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပါမယ်ရှင
်စီးရီးယားနိုင်ငံရဲ့ကုသရောင်းဝယ်ရေးချက်ချမြို့တော်အာလပိုမှာမကြာသေးခင်သတင်းဘက်တွေကဆက်လို့တိုက်ပွဲတွေပြန်လည်ပြင်းထန်နေပြီးအာလပိုတမြို့လုံးလွတ်မြောက်တဲ့အထိဒီတိုက်ပွဲအချိန်ကိုဆက်ထိန်းသွားမယ်လို့ Fourth Elsham အစွန်ရောက်ဖွဲ့ခေါင်းဆောင်ကပြောပါတယ်။ဗိုလ်သူတွေက UK ရုပ်သံ Sky News နဲ့တွေ့ဆုံမေးမြန်းခန်းမှာအဖွဲ့ရဲ့အဓိကခေါင်းဆောင် Mustafa Mohammed ကပြောတာပါ။အရင်ကနူဇရာတအူးလို့လူသိများပြီးသိမကြခင်ကမှ Fourth Elsham လို့နာမည်ပြောင်းထားတဲ့ဒီအဖွဲ့ဟာအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ရုရှားလေကြောင်းတိုက်ခိုက်မှုတွေကိုရှောင်ရှားဖို့ကြိုးစားတဲ့အနေနဲ့အဲဒါကရအကြံဖက်အဖွဲ့နဲ့ဆက်ဆံရေးကိုဖျက်တောက်နေပုံရပါတယ်။လက်ရှိတိုက်ပွဲတွေကြောင့်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေအခက်အခဲကြုံနေရတာပါ။စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်စတက်ဖန်ဒူမစ္စတာကတော့စီးရီးယားရေးရာကော်မတီရဲ့ဂျာတာပရီနေကအစည်းအဝေးကိုအချိန်မတိုင်သေးခင်မှာပဲညှိနှိုင်းလိုက်ပါတယ်။အကူအညီတွေဖြန့်ဝေပေးနိုင်ဖို့အခက်အခဲကြုံနေရချိန်မှာဒီအစည်းအဝေးလုပ်နေတာကအတိပယ်မရှိဘူးလို့အထူးသံတမန်မစ္စတာကပြောပါတယ်။ရုရှားနဲ့အမေရိကန်ဦးဆောင်တဲ့ဒီကော်မတီဟာစစ်ပွဲတွေကြားဒုက္ခရောက်နေတဲ့အရပ်သားတွေကိုအကူအညီပေးနိုင်ဖို့အတွက်စီးရီးယားမှာအကြမ်းဖက်တိုက်ခိုက်မှုတွေကျော်ပါးရေးဆောင်ရွက်ဖို့အယူအဖွဲ့စည်းထားတာပါ။အာလပိုမြို့မှာတိုက်ခိုက်မှုကိုအပတ်စဉ်48နာရီရပ်ဆိုင်းထားနိုင်ဖို့ကုလသမဂ္ဂကမျှော်လင့်ကြိုးစားနေတာပါ
။အမေရိကန်နိုင်ငံကနေအီရန်နိုင်ငံကိုပေးပို့ခဲ့တဲ့အမေရိကန်ဒေါ်လာတန်း400ကိုတီဟီရန်မှာထိမ့်သိမ်းထားခဲ့တဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်တွန်းအားဖြစ်စေဖို့ပေးပို့ခဲ့တာလို့ဥပမာအစိုးရအဖွဲ့ကဂျာရာပရီနေမှာပထမဆုံးအကြိမ်ဖြစ်လူသိရှင်ကြားရှင်းရှင်းလင်းလင်းပြောဆိုလိုက်ပါတယ်။အဲဒီလိုငွေတွေပေးပို့ပြီးတဲ့အထက်မှာပဲအီရန်နိုင်ငံကလည်းအမေရိကန်တစ္ဆက်ခံ4ဦးကိုပြန်လွှတ်ပေးခဲ့တာဟာတစ္ဆက်ခံတွေလွတ်မြောက်အောင်ပြန်ပေးငွေပေးတာမဟုတ်ဘူးလို့ဥပမာကဒီလအစောပိုင်းမှာညင်းဆိုသလိုအီရန်ဖက်ကတစ္ဆက်ခံတွေလွတ်ပေးလိုက်တာကလည်းအပေးယူလုပ်ခဲ့တဲ့ကိစ္စတချို့ကြောင့်သာဖြစ်တယ်လို့ဆိုခဲ့တာပါ။အခုလိုငွေကြေးလွှဲပြောင်းပေးတဲ့ကိစ္စကိုလည်းဇန်နဝါရီလအတွင်းကအီရန်နျူကလ িয়ার သဘောတူညီမှုရလိုက်ပြီးနောက်တနေ့မှာကြေညာခဲ့တယ်လို့ဥပမာကထောက်ပြပါရဲ1989ခုနှစ်တွေတုန်းကအမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့အီရန်ရဲ့နောက်ဆုံးမင်းဆက်ဖြစ်ခဲ့တဲ့ရှားဘီယန်နဲ့လက်နက်အယောင်ဝဲသဘောတူညီမှုပြတ်ပြားခဲ့တဲ့အတွက်အီရန်ရဲ့ငွေကိုပြန်ပေးအပ်ဖို့ညှိနှိုင်းခဲ့တဲ့ကိစ္စနဲ့အီရန်မှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွတ်ပေးဖို့ဆွေးနွေးချက်တွေကိုတိကျစီပြုလုပ်ခဲ့တာလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျွန်ကာဗီကကြာရာပရေးနေ့မှာထပ်လောင်းပြောပါရဲပြန်လွတ်လာသူတွေကတော့ Washington Post သတင်းစာကြီးရဲ့အီရန်ဌာနခွဲမှူးဂျေဆန်ရီဇာအီယန်မရင်းစစ်ပြန်အမိုင်ယာဟက်မာတီခရီးယန်တေအိုဆီယာဆာအီအဘဒင်နဲ့ပြန်မလို့ခင်အထိဘယ်မှာရှိနေခဲ့မှမသိရသူ North Ratola Kosravi Rossari တို့ဖြစ်ကြပါတယ်။ငွေကြေးလွှဲပြောင်းပေးခဲ့တဲ့ဇန်နဝါရီလ19ရက်နေ့ဟာတစ္ဆက်ခံတွေလွတ်မြောက်လာတဲ့အချိန်နဲ့အီရန်ကနျူကလ িয়ার အစီအစဉ်တွေကိုရှော့ချပြီးတော့အပြန်အလှန်နဲ့အနောက်နိုင်ငံတွေရဲ့တန်ခတ်မှုတွေကိုဖြေလျော့ပေးဖို့အမေရိကန်နဲ့တခြားကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်တို့အကြားသဘောတူညီမှုရခဲ့တဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်
။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကသူအပြင်းထန်ပြောခဲ့ဘူးတာတချို့နဲ့ထိကိုင်းနေနာစီတဲ့အပြောအဆိုတချို့နဲ့ပတ်သက်ပြီးနောင်တော့ရမိတဲ့အကြောင်းဂျာတာပရီနေကပြောပါတယ်။သူ့မဲဆွယ်စီယုံပွဲတွေရဲ့အမှတ်တင်ဂေတလို့ဖြစ်နေတဲ့အဲ့ဒီအပြောအဆိုတွေနဲ့ပတ်သက်ပြီးဒါဟာဖြင့်ပထမဆုံးကြိမ်လူသိရှင်ကြားဝန်ခံပြောဆိုတာပါ
။ Sometimes in the heat of debate and speaking on a multitude of issues you don't choose the right words.
အကျိအနေစကားစစ်ထိုးနေခြင်းတွေကိစ္စရမျိုးစုံကိုပြောဆိုနေခြင်းတွေမှာတခါတခါစကလုံးအသုံးနှုန်းကိုအမှန်တိုင်းမယူနိုင်ပါဘူး။ယုံသည်ဖြစ်စီမယုံသည်ဖြစ်စီကျွန်တော်အဲ့ဒီအတွက်နောင်တော့ရမိပါတယ်။ အထူးသဖြင့်တော့အဲ့ဒီအပြောဆိုတွေကြောင့်ပိုးကိုရီထိခိုက်ခံစားမှုဖြစ်စေတဲ့အခါမျိုးတွေမှာပါလို့မြောက်ကာရိုလိုင်းနားပြည်နယ်ရှာလော့မြို့မှာဂျာတာပရီနီကလုပ်တဲ့မဲဆွယ်စည်းရုံးပွဲတွင်ထရမ့်ကပြောတာပါခဏကြာပြီးတဲ့နောက်မှာတော့ထရမ့်ဟာပုံမှန်အပြောဆိုအတိုင်းပြန်ဖြစ်သွားပြီးသမ္မတဘရက်အိုဘားမားကိုလူလိမ့်ဆိုပြီးပြောပါတယ်အီရန်နိုင်ငံကိုဒေါ်လာတန်လျာပေးခဲ့တဲ့ဟာတစားကန်တွေအတွက်ပြန်ပေးငွေအဖြစ်ပေးခဲ့တာမဟုတ်ဘူးဆိုပြီးသမ္မတအိုဘားမားကညင်တာကြောင့်ထရမ့်ကအဲ့ဒီလိုပြောတာပါဟီလာရီကလင်တန်ကိုလည်းတယူတန်သမားဖြစ်ထရမ့်ကဆွဆွဲပြောဆိုပါတယ်။ဘာကြောင့်လဲဆိုတော့ကလင်တန်ဟာအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေကိုမဲလက်မှတ်တွေအဖြစ်ပဲမြင်ပြီးသူတို့ရတဲ့အခွင့်အလမ်းတွေကိုမျက်ကွယ်ပြုတယ်ဆိုပြီးတော့ထရမ့်ကပြောတာပါ။ဒီမိုကရက်တစ်ပါတီနဲ့လစ်ဘရယ်မူဝါဒတွေဟာအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတွေအတွက်မအောင်မြင်ခဲ့ဘူးလို့ဆိုပြီးသူသာရွေးကောက်ခံရရင်တိတ်ကိုအံ့ဩဖွယ်ကောင်းတဲ့ရလဒ်တွေဖြစ်စေရပါမယ်လို့ကြေပေးပြီးတော့အဲ့ဒီမဲဆန္ဒရှင်တွေကိုထရမ့်ကမဲဆွယ်စည်းရုံးပါတယ်။
အမေရိကန်နိုင်ငံအနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်အလဲပိုင်းကန်ယိုရန်ကဆန်တာဘာဘရာမြို့နယ်ဖက်တွင်မှာတောမီးတွေလောင်ကျွမ်းနေပါတယ်။ဂျာရာပရင်းနေမှာပဲဧကပေါင်း900လောက်ကိုခတ်မြတ်များမဲ့မိကူးသွားတာပါ။တောမီးတွေကြောင့်အများပြည်သူအပန်းဖြေစခန်းချတဲ့နေရာတစ်ခုနဲ့ယောက်ျားလေးလှည့်ကျင်ရေးစခန်းတစ်ခုကိုလည်းဘေးလွာပြောင်းရွှေ့လိုက်ရပါတယ်။မိဆလောင်တဲ့နေရာကိုတည်ထားတယ်လို့မိသက်ဌာနအစိုးရတာဝန်ရှိသူတွေကပြောပေမဲ့ဘာကြောင့်အခုလိုမိလောင်ကျွမ်းရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။မိလောင်မှုကြောင့်ထိခိုက်ဒဏ်ရာရသူတွေတော့မရှိပါဘူး။
ဒီမေးခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတောက်ကြညနေပိုင်းသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်တရုတ်နိုင်ငံမှာရောက်နေတဲ့ဒေါင်ဆန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံဆွေးနွေးပါတယ်
။这是缅甸新一届政府成立后，你首次访华，相信将有力的推动。
မြန်မာနိုင်ငံမှာအစိုးရတဲ့ဖွဲ့စည်းပြီးကြတာဆိုရင်ဒါဟာအဆွေတော်ရဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်ဟာကျွန်တော်တို့နိုင်ငံကြားပြီးပြည့်စုံတဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဖွံ့ဖြိုးတိုးတက်ဖို့အခိုင်အမာတွန်းအားပေးလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးပြည်သူ့ဘွယ်တွင်တရုတ်သမ္မတကပြောပါတယ်ဒီကနေ့မနေ့ပိုင်းတွင်ကတော့အာရှအခြေခံစောက်အောင်ဖွံ့ဖြိုးရေးပိုင်း AIIB ဘဏ်ကတာဝန်ရှိသူတွေနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံပါတယ်အဲဒီနောက်တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချင်းနဲ့လည်းတွေ့ဆုံတယ်လို့မြန်မာနိုင်ငံရဲ့ဌာနက VOE ကိုပြောပါတယ်တရုတ်နိုင်ငံ900ကျော်ခီးစဉ်ဖြစ်ဩဂုတ်လ18ရက်နေ့ကတည်းကရောက်နေတဲ့ဒေါ်ဆန်းစုကြည်ဟာမနေ့တွင်ကတော့တရုတ်ဝန်ကြီးချုပ်လီခေချန်းနဲ့တွေ့ဆုံဆွေးနွေးပါတယ်ရဆိုင်ထားတဲ့မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင့်တဲ့အဖြေရှာဖို့တရုတ်ဝန်ကြီးချုပ်ကဒေါ်ဆန်းစုကြည်ကိုပြောပါတယ်ဒေါ်ဆန်းစုကြည်ဘက်ကလည်းဒီကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာနဲ့ပတ်သက်ပြီးတင့်တင့်မြတ်တာစွာဖြေရှာဖို့စုံစမ်းရေးကော်မတီတရဖွဲ့စည်းထားပြီးလို့တရုတ်ဝန်ကြီးချုပ်ကပြန်ပြောထားပါတယ်
ဟေတီနိုင်ငံမှာလူကိုသေစေနိုင်တဲ့ကာလာဝမ်ယောဂါစတင်ပြန်နိုင်ခဲ့တဲ့2010ခုနှစ်ကစလို့ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့တွေကထီယောဂါပြန်နှံ့ပြန်ပေါ်အောင်လုပ်ရမှာပါဝင်ခဲ့တယ်ဆိုတာကိုကုလသမဂ္ဂကပထမဆုံးအကြိမ်ဝန်ခံပြောဆိုလိုက်ပါတယ်ကရေဘီယံကျွန်းနိုင်ငံဟေတီမှာထီယောဂါကြောင့်လူသသောင်းနေပါသေဆုံးခဲ့ရပြီးထောင်ပေါင်းများစွာယောဂါကူးစက်ခံခဲ့ရတာပါဟေတီမှာထီယောဂါကပေးပြန်နှံ့ဖြစ်ပွားမှုကိုဟန်တာနိုင်အောင်ကုလသမဂ္ဂအနေနဲ့အခုထက်ပိုပြီးလှုပ်ဆောင်သင့်ခဲ့ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ရပြောခွင့်ရသူကပြောပါရဲဖြစ်နိုင်ချေလက်မဲ့2လ3လအတွင်းဒီယောဂါဆိုတိုက်ဖြည့်ရေးအတွက်ထိရောက်တဲ့နီလန်တစ်တွေနဲ့ဂိုင်တွယ်လှုပ်ဆောင်သွားမယ်အကြောင်းလဲသူကကတိပေးပြောသွားပါရဲဒီယောဂါပြန်နှံ့အောင်လုပ်မှုနဲ့ကုလသမဂ္ဂကိုတရားစွဲဖို့ဟေတီနိုင်ငံသားတွေကကြိုးစားနေပေမဲ့လို့ကုလသမဂ္ဂကတော့သူတို့ဟာတဏ္ဍာန်ကင်းလွတ်ခွင့်နဲ့အကျုံးဝင်တဲ့သူတွေဖြစ်တယ်လို့ပြောဆိုထားပါရဲ2010ခုနှစ်မတိုင်ခင်အထိဟေတီနိုင်ငံဟာကာလဝမ်းယောဂါကင်းလွတ်တဲ့နိုင်ငံတစ်ခုပါ2010ခုနှစ်ဇန်နဝါရီလ12ရက်နေ့ကဟေတီမှာပြင်းထန်တဲ့ငလျင်လှုပ်ခဲ့ပြီးလူပေါင်း2သိန်းလောက်သေဆုံးခဲ့ရပြီးနောက်ပိုင်းဒီယောဂါပြန်နှံ့ဖြစ်ပေါ်လာခဲ့တာပါမီဟာဘဲလီမြို့ကနီပေါ်ညဉ့်ညရဲ့ထိန်းသိမ်းရေးတပ်ဖွဲ့တွေနေထိုင်တဲ့နေရာအနီးအာဒီပိုနိတ်မြစ်ပေါ်ကအဆောက်အုံတစ်ခုမှာဒီယောဂါစတင်ဖြစ်ပေါ်ခဲ့တဲ့ဆိုတာကိုတွေ့ခဲ့ရပါတယ်နီပေါ်နိုင်ငံမှာကလဝမ်ယောဂါပြန်နှံ့ဖြစ်ပေါ်ချိန်မှာနီပေါ်ညဉ့်ညရဲ့ထိန်းသိမ်းရေးတပ်ဖွဲ့တွေဟေတီနိုင်ငံကိုရောက်လာခဲ့တာပါရှင
်ရီယိုအိုလံပစ်ပြိုင်ပွဲဝင်အမေရိကန်ရေကူးအကစားသမားတွေလူရက်ခံရတယ်လို့ပြောထားတဲ့အရှုပ်တော်ပေါ်မှာသူပါဝင်တဲ့အပိုင်းကိုပြေလည်အောင်လုပ်ပြီးအမေရိကန်ကိုပြန်လာနိုင်ဖို့အတွက်ရေကူးအားကစားသမား James Figen ကဘရာဇီးပရဟိတအဖွဲ့တစ်ဖွဲ့ကိုဒေါ်လာ11,000နီးပါးလှူဖို့သဘောတူလိုက်ပါတယ်။ဘရာဇီးအစိုးရနဲ့တရားရေးဘက်ကတာဝန်ရှိသူတွေနဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက် Figen ရဲ့ရှေ့နေကဒီကနေ့အစောပိုင်းမှာအဲ့လိုကြေညာတာပါ။လူရက်ခံရတယ်ဆိုပြီးလှုပ်ကြံပြောထားတဲ့ဖြစ်ရမှာပါတဲ့တခြားအမေရိကန်ရေကူးအားကစားသမား3ယောက်ကတော့အမေရိကန်ကိုပြန်ရောက်နေပါပြီ။သူတို့ကိုတနတ်ထောက်ပြီးလူရက်ခံရပါတယ်လို့လှုပ်ကြံဖန်တီးပြီးတော့ပြောခဲ့တယ်ဆိုတာရေကူးသမားတွေကဝန်ခံပြီးတဲ့နောက်သူတို့ပေါ်ပစ္စည်းဖြည့်ဆည်းမှုလိင်ညာထွက်ဆိုမှုတွေနဲ့တရားစွဲဖို့ဆန့်စစ်နေတယ်လို့ဘရာဇီးရဲ့တပ်ဖွဲ့ကပြောထားပါဗျ
ဂျမေကာအပြေးချန်ပီယံဟူစိန်ဘောလ်ဟာလက်ရှိဘရာဇီးလ်မှာလုပ်နေတဲ့အိုလံပစ်အားကစားပွဲမှာနောက်ထပ်ရွှေတံဆိပ်တစ်ခုထရသွားပါတယ်။နွေရာသီအိုလံပစ်အားကစားပွဲရဲ့မီတာ200ပြေးပွဲမှာသူနောက်ဆုံးရှင်ပြိုင်နာလို့ပြောထားတဲ့မနေ့ကမီတာ200ပြေးပွဲမှာရွှေတံဆိပ်ရသွားတာပါ။သူမနေ့ကပြေးတဲ့ 19.88 စက္ကန့်အချိန်ဟာသူကိုယ်တိုင်တင်ထားတဲ့ကမ္ဘာစာငိမ့်တဲ့စက္ကန့်ဝက်ကျော်ပိုများပါတယ်။ဒါပေမဲ့လည်းသူနောက်ကဒုတိယရနဲ့ကနေဒါအပြေးသမားအန်ဒရီဒီဂရစီထက်တော့တစ်စက္ကန့်ရဲ့၄ပုံတစ်ပုံနေပါပိုများပါသေးတယ်။အဲ့ဒီပြေးပွဲပြီးတဲ့နောက်ဘောလ်ကရွှေစုရတာကိုကျင်းပပေးမဲ့ပို့ပြီးတော့မြန်မြန်ပြေးနိုင်ခဲ့ခြင်းတယ်လို့ပြောပါရယ်အခုဆိုရင်ဘောလ်ဟာအိုလံပစ်မီတာ200နဲ့မီတာ300ပြေးပွဲတွေမှာရွှေစု3ခုဆက်သက်ရထားပေးပါပြီဒီကနေ့မှာတော့သူ့ရဲ့အသင်းဖော်ရင်းနဲ့အတူမီတာ400 4ရောက်လက်စစ်ကန်အပြေးပြိုင်ပွဲကိုရှင်းပြရမှာဖြစ်ပါတယ်တခြားပြိုင်ပွဲတွေမှာတော့ဂျော်ဒန်နိုင်ငံကအာမက်အဘူဂါဝှရှ်က68ကီလိုဂရမ်တန်တိုက်ကွန်ဒိုပြိုင်ပွဲမှာအနိုင်ရပြီးတော့ရွှေတံဆိပ်ဆုကူတာကြောင့်ဂျော်ဒန်နိုင်ငံအတွက်ပထမဆုံးအကြိမ်အိုလံပစ်ဆုတံဆိပ်ရလာဖြစ်ပါတယ်။အမျိုးသားသဲတောင်ပြင်ဗိုလီဘောပြိုင်ပွဲမှာအင်ရှင်ဘရာဇီးလ်အသင်းကအီတလီအသင်းကိုအနိုင်ရပြီးရွှေစုရပါတယ်။ထိုင်ပင်ပြိုင်ပွဲတွေမှာတော့စုစုပေါင်းပြိုင်ပွဲ9ပွဲမှာတရုတ်အသင်းက6ပွဲအနိုင်ရသွားပါတယ်ရှင
်။
တောင်ကြောင်ညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နတ်လောင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်အခုညနေပိုင်းနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်နဲ့စပါမယ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဒီကနေ့တွေ့ဆုံခဲ့ကြပြီးတရုတ်နိုင်ငံကနှွေးထွေးစွာကြိုဆိုတဲ့အပေါ်မှာကျေးဇူးတင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်။တရုတ်နိုင်ငံကို၅ရက်ကြာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့အစောပိုင်းကတရုတ်နိုင်ငံရဲ့ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့တရုတ်နိုင်ငံရဲ့ AIIB ဘဏ်ရဲ့တာဝန်ရှိပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီကြောင့်ပြေဆုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါတရုတ်နိုင်ငံကို၅ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ညနေမှာတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့သူမအပေါ်မှာနွေးနွေးထွေးထွေးကြိုဆိုတဲ့အတွက်ကျေးဇူးတင်တယ်လို့ဒေါအောင်ဆန်းစုကြည်ကတရုတ်သမ္မတရှီနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ
်ကျွန်တော်တို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာလေကျွန်တော်တို့ပြည်သူလူထုရဲ့လိုအပ်ချက်တွေပေါ်မှာအခြေခံပြီးတော့ဆက်လို့ဒီနေ့တွေ့နေချင်တဲ့အနေနဲ့ကျေးဇူးတင်ပါတယ်
ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့2015ခုနှစ်ဇွန်လတုန်းကလည်းတရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့တာဖြစ်ပြီးတော့အခုဒီကြိမ်ကတော့ဒုတိယအကြိမ်မြောက်သွားရောက်တာပါအခုလိုတရုတ်နိုင်ငံကိုဒုတိယအကြိမ်လာရောက်စဉ်အတွင်းပြီးခဲ့တဲ့ကြိမ်ကတွေ့ဆုံခဲ့တဲ့သူတွေနဲ့ထပ်မံတွေ့ဆုံရတဲ့အပေါ်မှာလည်းဝမ်းမြောက်မိတယ်လို့သူမကပြောပါတယ
်မင်းနဲ့ကဆိုလို့ရှိရင်ကျမတို့အရင်တစ်ခါလာတုန်းကပါတီရမိတ်ဆွေဟောင်းတွေကိုပြန်ပြီးတော့တွေ့ရတဲ့အတွက်အင်တာမဝင်းတာပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ပါတီအင်းရရဲ့နိုင်ငံလေးဆိုတော့တဦးနဲ့တဦးနားလည်မှုရှိပြီးတော့တဦးကနေပြီးတော့ပ
ြဒေါအောင်ဆန်းစုကြည်ကပြောပါတယ်ဒါပြင်ဒေါအောင်ဆန်းစုကြည်ကဒီကနေ့မနက်စောပိုင်းတုန်းကတော့အာရှအခြေခံအဆောက်အုံဖွံ့ဖြိုးတိုးတက်ရေးဘဏ် AIIB ဘဏ်ကတာဝန်ရှိသူတွေနဲ့တရုတ်နိုင်ငံရဲ့နိုင်ငံတော်ဧကရာအဆောင်အမတ်စနစ်မှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့နေ့လယ်ပိုင်းမှာတော့တရုတ်သတင်းမီဒီယာတွေနဲ့တွေ့ဆုံခဲ့ပါတယ်ဒါပြင်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းတုန်းကတော့တရုတ်နိုင်ငံရဲ့နိုင်ငံတော်ကောင်စီဝင်နဲ့အထက်လွှတ်တော်ဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံခဲ့တယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဒေါ်ယေးစုကပြောပါတယ
်တရုတ်ပြည်နိုင်ငံတော်ကောင်စီဝင် Mr. Yan Jinchi သူနဲ့တွေ့တယ်နောက်ပြီးတော့မှဥစ္စာ National People Congress ကဥက္ကဋ္ဌ Mr. Chan Dae-jin လာကြအဲ့ဒါသူနဲ့လည်းတွေ့တယ်၃ယောက်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာမနေ့ကတော့တရုတ်ဝန်ကြီးချုပ်လီကချန်းနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအဲ့ဒီတွေ့ဆုံဆွေးနွေးမှုအတွင်းမှာမြေဆုံရေးကာတာစီမံကိန်းအပအဝင်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်တရုတ်ဝန်ကြီးချုပ်ဘက်ကတော့မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင့်တင့်နဲ့အဖြေကိုရှာဖို့ဒေါအောင်ဆန်းစုကြည်ကိုတိုက်တွန်းခဲ့ပြီးတော့မြန်မာနိုင်ငံဘက်ကတော့ဒီမြေဆုံဆဲစီမံကိန်းကိုတင့်တင့်မြတ်တာစွာကင်တွယ်ပြီးတော့စုံစမ်းစစ်ဆေးနိုင်ဖို့အတွက်ကော်မရှင်တရက်ဖွဲ့စည်းထားပြီးဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြခဲ့တာပါရှင်တစ်ဆက်တည်းမှာပဲဒီသတင်းနဲ့ပတ်သက်လို့ကချင်ပြည်နယ်မြေဆုံဆဲစီမံကိန်းကိုတရုတ်နိုင်ငံအနေနဲ့ဆက်မလုပ်ဘဲနဲ့ရပ်ပစ်လိုက်ဖို့မြန်မာနိုင်ငံရေးအဖွဲ့တွေလူမှုအဖွဲ့အစည်းတွေစုစုပေါင်းအဖွဲ့60ကျော်တို့ကတရုတ်သမ္မတရှီကျင်းပင်ကိုတောင်းဆိုတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုရန်ကုန်မြို့တရုတ်တန်ရုံကတဆင့်ဩဂုတ်လ18ရက်နေ့စွဲနဲ့ပေးပို့လိုက်ကြပါတယ်ဒီစာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်နဲ့လည်းတိုက်ဆိုင်ပါတယ်နှစ်နိုင်ငံရေရှည်ချစ်ကြည်ဆက်ဆံရေးကိုရှေ့ရှုပြီးမြေဆုံရေးမှာတရုတ်သမ္မတအနေနဲ့စုံဖြတ်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။အိတ်ဖွင့်စာရေးသားရမှာပါဝင်တဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ကိုတမောင်ဦးကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ဖြေပါတယ်။
အဓိကအကြောင်းကတော့ဗျာမျက်စုံကိုဆက်မလုပ်ခုပေါ့နော်မျက်စုံကိုလုပ်ပဲအရေးကိုမာပြည်သူလူထုကဘလို့မှလက်မခံဘူးဆိုတော့ message ကိုကျွန်တော်တို့တိတိကျကျပေးလို့ရအရေးရချက်ပ
ါဟုတ်ကဲ့အဲ့တော့ဘာကြောင့်ဒီမျက်စုံဆက်စီမံကိန်းကိုမလုပ်စေချင်ရတာလဲရက်ခမ်းရတာလဲခင်ဗျာ
အဓိကတော့ဗျာဒါ ARE မြေရဲ့ဒီပေါ့နော်မေခမလိခစုံတဲ့နေရာမှာရှိတယ်ဒါဟလာနောက်တစ်ခါဒီလို၁၀ကြီးမျိုးဒီစောက်တဲ့ကိစ္စတွေနဲ့ပတ်သက်လို့လဲဘာမှစနေတကြ EIA SIA စစ်ဆေးမှုတွေကိုစနေတကြလှုပ်ဆောင်ခဲ့တာမရှိဘူးနောက်တစ်ခါကျတော့ဒီ၁၀ရဲ့ကတခုခုများဖြစ်ခဲ့လို့ရှိရင်ဒီ ARE မြေရဲ့တခြားပေါ့နော်ဗမာနိုင်ငံတဝမ်းမှာနေထိုင်တဲ့ပြည်သူလူထုအားလုံးစီကိုဒီရဲ့တက်ရောက်မှုကကျွန်တော်တို့ရောက်လာမှာလေအခုတော့မှကျွန်တော်တို့နိုင်ငံမှာဟလာဒီတဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေအရင်ကြီးမားနေတဲ့ခါကျတော့ဘလို့မှကြိုပြီးစဉ်းစားလို့မရတဲ့ပြဿနာမျိုးတွေဆိုတဲ့ဟာတွေကျွန်တော်တို့စဉ်းစားရပါတယ်အခုဆိုရင်လည်းအိန္ဒိယပြည့်ွေကျော်ဟာဟလာကြီးမားတဲ့မြေငလင်လှုပ်ရင်တို့ဘာလို့ညာတို့ပြင်းပြင်းထန်ထန်အန္တရာယ်ရှိနေတယ်လို့ပညာရှင်တွေကသတိပေးနေရရှိအဲ့ဒါမျိုးတွေများကြုံလို့တကယ်လို့များမြေဆုံများအဲ့လိုဖြစ်ခဲ့လို့ရှိရင်ကျွန်တော်တို့တနိုင်ငံလုံးဒုက္ခရောက်ပါမယ်ဒါကြောင့်မို့လို့လဲကျွန်တော်တို့ကဒီမြေဆုံကိုဘလို့မှဆက်မလုပ်သင့်ဘူးဆိုတာကိုကျွန်တော်တို့ကန့်ကွက်နေတာပါ
ဟုတ်ကဲ့အဲ့တော့ဒီမြစ်စုံဆဲအရေးပြဿနာကြောက်ပေါ့လေတရုတ်မြန်မာနှစ်နိုင်ငံကြားမှာအစိုးရချင်းပဲဖြစ်ဖြစ်ပြည်သူချင်းကြားမှာပဲဖြစ်ဖြစ်ပေါ့ဆက်ဆံရေးဘယ်လိုထိခိုက်နိုင်မှာမို့လို့လဲခင်ဗျအဲ
ကျွန်တော်ကတော့အစိုးရချင်းဆက်ဆံရေးကတော့သိပြီးထိခိုက်မယ်လို့မထင်ပါဘူးဗျာဘာဖြစ်လို့လဲဆိုတော့ဒီမြစ်စုံကအဓိကတော့သူတို့ကလျှက်စစ်ထုတ်ချင်တာပေါ့ဗျာအဲ့လျှက်စစ်ထုတ်တဲ့ဟာကလည်းသူ့ရဲ့သုံးသွင်းပိတ်ဖြစ်နေတဲ့ယူနိုက်တက်နယ်ရဲ့လျှက်စစ်တာလိုအပ်ချက်လောက်ပါပဲတရုတ်နိုင်ငံလုံးရဲ့စွန့်ရင်လိုအပ်ချက်နဲ့နှိုင်းဆိုင်တော့မြစ်စုံကထွက်တဲ့ဥစ္စာဘာမှမပြောပါတော့ပါဘူးအဲ့တော့မြစ်စုံပြတ်သွားလို့လေတရုတ်နိုင်ငံအနေနဲ့ကတော့ဘာမှဖြစ်စရာအကြောင်းမရှိပါဘူးသို့တော်လည်းတရုတ်နိုင်ငံအနေနဲ့သတိပြုသင့်တာကတော့မြစ်စုံကိစ္စကြောင့်ပေါ့နော်ဒီတီတွင်းကကြံတဲ့လုပ်ငန်းရှင်တွေကြောင့်မှာတရုတ်စန့်ကျင်ရေးစိတ်ဓာတ်တွေဗမာဘက်မှာအရန်တိုးပွားလာပါတယ်အဲ့ဒါကိုရှောင်ရှားခြင်းနဲ့ဆိုရင်တော့တရုတ်ဆိုးရအနေနဲ့မြစ်စုံစီမံကိန်းကိစ္စကိုအကောင်းဆုံးဖြစ်ရှင်းတဲ့အနေနဲ့ရပ်တန့်ဖို့ကျွန်တော်တို့ကတော့ပြောလိုပါတယ်နိုင်ငံဆက်ဆံရေးဆိုတာကအစိုးရချင်းချင်းဟလားအစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေပဲဆက်ဆံတာကိုဆိုလိုတာမဟုတ်ဘူးလို့ပဲကျွန်တော်တို့နားလည်ပ
ါဟုတ်ကဲ့အဲ့တော့ပြန်ကြည့်လို့ရှိရင်ဒီမြန်မာနိုင်ငံမှာတရုတ်ရဲ့ယင်းနှိမ့်နှံမှုကအတော်ကြီးကိုများပါတယ်အဲ့တော့ဒီတရုတ်ကုမ္ပဏီတွေတရုတ်အစိုးရပိုင်းကုမ္ပဏီတွေကနေပြီးတော့စီးပွားရေးယင်းနှိမ့်နှံမှုတွေမြန်မာနိုင်ငံမှာလာတဲ့အခါမှာဘယ်လိုမျိုးဖြစ်စေချင်တာပါလဲခင်ဗျ
အဓိကတော့ဗျာကျွန်တော်တို့အားလုံးဖြစ်စေချင်တာကတော့ခြေဝင်းနဲ့ညီတဲ့စီးပွားရေးလုပ်ငန်းရှင်တွေဖြစ်စေလိုတာပါ။เนาะအခုအာဏာရှိတဲ့လူတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ဟလာဒီလုပ်ပိုင်ခွင့်ကိုဟလာအလွယ်တကူရအောင်ယူပြီးတော့ဟလာကျန်တဲ့လူတွေကိုဂရုမစိုက်ဘဲနဲ့လုပ်နေတဲ့ပုံစံမျိုးပေါ့เนาะနောက်တစ်ခါနှစ်နိုင်ငံဆက်ဆံရေးဆိုတာနှစ်နိုင်ငံပြည်သူတွေကြားမှာပါတယောက်နဲ့တယောက်နဲ့ချစ်ချည်ရင်းနှီးမှုရှိရမယ်။ချစ်ချည်ရင်းနှီးမှုရှိဖို့ဆိုလဲတယောက်နဲ့တယောက်နဲ့တော့ကိုကြိုးရှာပြီးအမျက်မရှာဖို့တော့လိုပါတယ်ဒီစံနေကိုထိမ့်သိမ့်မှသာဆွေမျိုးပေါက်ပေါ်ချစ်ချင်ရေးဆိုတာကြားရှိကမ်းပါပ
ါမြစ်စုံအရေးတရုတ်သမ္မတထံအိတ်ဖွင့်ပေးစာအကြောင်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ကိုတမောင်ဦးကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာပါရှင
်တော်ရှင်မခင်ဗျာကွန်ဆန်ဆူတီရဲ့တရုတ်နိုင်ငံခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မြစ်စုံဆဲကိစ္စဟာဦးစားပေးဆွေးနွေးမယ့်အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွမ်းကျင်သူတွေကထောက်ပြနေကြပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ကနိုင်ငံဆက်ဆံရေးရဲ့သမိုင်းစာမျက်နှာတည်တရက်ကိုဖွင့်လှစ်နိုင်မယ်လို့မျှော်လင့်ကြပါသလား။ဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညဓာတ်ရလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက varmis@voanews.com ဖြစ်ပါတယ်။VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်အားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
စနေနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်အခုနာဂဒေတာကဝတ်သက်ယောဂကုသမှုအခြေအနေဘက်ကိုအလှည့်ပေးပါဦးမယ်လူအသေးပြောက်များခဲ့တဲ့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်းအုပ်ချုပ်ခွင့်ရဒေသအတွင်းဖြစ်ပွားနေတဲ့ပြင်းထန်ဝက်သက်ကုသယောဂကိုအစိုးရကျန်းမာရေးဌာနယောဂတိုက်ဖျက်ရေးအဖွဲ့တွေကနေကွင်းစင်ကုသပေးနေပေမဲ့အခြေအနေကိုမထိန်ချုပ်နိုင်သေးဘူးလို့နာဂဒေသတာဝန်ရှိသူတွေကဆိုပါတယ်။ဒါ့အပြင်လမ်းပန်းဆက်သွယ်ရေးခက်ခဲတဲ့အတွက်စေဝါအကူအညီပို့ပေးတာမှလည်းနှောင့်နှေးကြံ့ကြာနေရတယ်လို့ဆိုပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ Asoya Wunji Tana Rigani, Nagago by Ochoquia de Radwin, Pinta with the Kusa Yoga Pipuani Rechinigu, Tencho Line Bilu Ginia Tavi Met, Mibian Litaya, Piwa Matencho Line Dive, Tezomuri, Tama Pipuani Delu, Naga Mura Yia Consiga, Uno on Sanga Kulu Piovare.
Jangi Wunji Tama, the Tongan General of Drenza, Jamitopian, or Tencho Line and Miss Rehavo. The only way to name Ale, or Nama Tabido, the day in the Sriha, General Sabi Jania, General the Ocasla Sangayanima.
မတ်တလေးရောက်ထပ်ပြီးတော့ဆုံးမယ်။ဩဂတ်လ၁၃ရက်နေ့မှာကလေးတယောက်ဆုံးသွားပါတယ်။အခုချိန်မှာတော့ဒီဆုံးသူစူပေါင်း၄၀နဲ့၄ဦးရှိပြီလို့တော့ခုဆက်ယောဂဆက်တင်ဖြစ်ပွားခဲ့တဲ့စကိုင်းတိုင်းဒေသကြီးနာဂကူပန်အုတ်ချခွေရဒေသကလဟဲမြို့နယ်ထန်ခွန်လာမကျေးရွာတစ်ဝိုက်ကရွာ၆ရွာမှာယောဂချင်းနေထင်းကျုံထားနိုင်ပေမဲ့တခြားကူးဆက်ခံရတဲ့ရွာတွေနဲ့နန်းယွမြို့နယ်ထဲမှာတော့အ ထိပ်ပြင်းထန်ဝက်သက်ယောဂါကြောင့်ကျေးရွာ15ရွာကဒေဆုံးသူစုစုပေါင်း44ဦးရှိနေပြီးအများစုဟာကလေးတငယ်တွေနဲ့တက်ကြီးရွယ်ဦးတွေလို့ဥနော်အောင်ဆန်းကဆိုပါတယ်ဒီကုသယောဂနဲ့ပတ်သက်လို့ပြည်တော်စုအစိုးရစကိုင်းတိုင်းဒေသကြီးအစိုးရတို့ကလည်းအရေးပေါ်အကူအညီပေးဆောင်မှုတွေရှိနေပေမဲ့တည်ယူပို့ဆောင်ရေးနဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်အကူအညီတွေနှောက်နှေးနေတယ်လို့ဥနော်အောင်ဆန်းကအခုလိုဆက်ပြောပါတယ
်ဒီနေ့ချိန်ထိကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့တင်ပို့တဲ့ကျွန်တော်တို့အကူအညီပစ္စည်းတွေကိုမန္တလေးမှာတောင်းတင်နေမှာဆိုတော့ဒီနေ့လေရင်တကြောင်ရှိမယ်ဆိုတော့အဲ့ဒီလေရင်နဲ့ဟိုအားလုံးဒီပါပါသွားနိုင်ကုန်လို့မျှော်လင့်တယ်ဆိုတော့ကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့ယောဂကုသတဲ့နေရာတိအနာဂတ်ဒေတာဖိကိုရအောင်ပို့ဖို့ဆိုလို့ရှိရင်6ရက်နဲ့9ရက်တပတ်ဝန်းကျင်တော့ပုံမှန်ကြာပြီးကြာထားရှိတယ်ဆိုတော့ကျွန်တော်တို့ဒီအနာဂတ်ဒေတာမှာဈေးရွာပြည်ရွာနဲ့ပြည်ရွာအကြားအထက်ကိုဈေးရွာချင်းဆက်လမ်းနေမရှိတာပေါ့ကျွန်တော်တို့ကုညီကယ်ဆယ်ရေးပစ္စည်းတွေကကျွန်တော်အချိန်ကြီးအရင်ကြီးကျွန်တော်တို့မရောက်နိုင်ဘူးဆိုတော့မလိုလားအဲ့နဲ့ကုန်ကြစီတွေကအားများပြီးတော့တတိယလက်ဟဲ့မှုပေါ်ကနေပြီးတော့ယူအားတွေကိုသွားဖို့တက်ကိုသူအသွားကစံကြယ်တကြောင်းကိုကျွန်တော်တို့တသိန်းအပြာမတသိန်းဒီလိုမျိုးကယ်ရီခါကြီးကျွန်တော်ပေးနေရတာပေါ့နော်အဲ့ဒီပို့ဆောင်မှုအတွက်တော်တော်လေးခက်ခဲဖြစ်တယ
်မြို့နယ်ဆရာဝန်ဒေါက်တာဟိန်းထွတ်ဆွေကတော့ဒီလ18ရက်နေ့ကနေစပြီးတော့ယောဂဖြစ်များတဲ့ဒေသအားလုံးကိုယောဂကာကွယ်ဆွေးတွေထိုးနှံပေးနေတယ်လို့ဆိုပါတယ်
ကျွန်တော်ရွာတွေမကူးဆက်ရအောင်ကျွန်တော်တို့ဒီလ18နေရာဆိုင်မှာလို့တစ်မျိုးနဲ့လုံးပြီးပါပါเนาะတစ်မျိုးနဲ့လုံး80ရာခိုင်နှုန်းတော့ကိုကျွန်တော်ရွာတွေကိုကာပါပြရအောင်ဝတ်သက်ရောဂါကာကွယ်ဆွေးအဲဒီစတင်ထိုးနှံပေးနေပါပြီ
နာဂတိရဟာဆွန်လပရမပတ်လောက်ကတည်းကစတင်ပြီးတော့လဟေမြို့နယ်ပြင်လမ်းညွတ်မြို့နယ်တုံဟိမြို့နယ်ခွဲကကျေးရွာတွေမှာကုသယောဂဖြစ်ပွားလာခဲ့ပြီး40ကျော်တည်ပြောက်ရှိခဲ့ပြီးတော့160ကျော်ယောဂဖြစ်ပွားခဲ့ပါတယ်။နာဂကုပန်အုတ်ချုပ်ကွင်းရတိရမှာဖြစ်ပွားနေတဲ့ယောဂကိုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်ရေးဝန်ကြီးဌာနစေဝန်ထမ်းညွှန်ကြားရေးမှူးရုံးရစီစဉ်မှုနဲ့နေပြည်တော်ခန္ဒီတမတော်စေယုံကအထူးကုဆရာဝန်တွေဘ ਹੁ ကုသယောဂတိုက်ဖြတ်ရေးဖွဲ့နဲ့ငှက်ဖြားယောဂတိုက်ဖြတ်ရေးဖွဲ့စကိုင်းတိုင်းဒေသကြီးကချင်ပြည်နယ်ကကုသယောဂတိုက်ဖြတ်ရေးအဖွဲ့တို့ကနေဩဂုတ်လဒုတိယပတ်ကနေစလို့ကွင်းစင်ကုသမှုကြောင့်အသေးပြောက်နှဲပါလာခဲ့ပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းကနာဂကုပန်အုတ်ချုပ်ခွေရဒေသဟာမဖွံ့ဖြိုးသေးတဲ့ဒေသတစ်ခုဖြစ်ပြီးလမ်းပန်းဆက်သွယ်ရေးခက်ခဲမှု၊ကျမရီဝန်ထမ်းမလုံလောက်မှု၊ကျမရီဝန်ထမ်းတွေကလည်းတာဝန်ကျရာဒေသကိုမရောက်လာမှုစတဲ့ပြဿနာခက်ခဲတွေရှိနေတယ်လို့လည်းနာဂမျိုးရာရေးရာကောင်စီဝင်ဦးနော်အောင်ဆန်းကပြောပါတယ်ခင်ဗျာ။
နိုင်ကိုအိမ်ပြောပြခဲ့တာပါအခုအမေရိကန်သမ္မတရွေးကောက်ပွဲဘက်ကိုအလှည့်ပေးပြစီအောင်ရှင်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်နဲ့သူ့ရဲ့ပြိုင်ဘက်ရီပဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်တို့ဟာအမေရိကန်မှာတရားဥပဒေစိုးမိုးရေးတာဝန်ရှိရဲတပ်ဖွဲ့ဝင်တွေနဲ့အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားလူမဲတွေကြားကြီးထွားလာနေတဲ့အခြေအနေတင်းမာမှုတွေနဲ့ပတ်သက်လို့ရဲတွေရဲ့ထောက်ခံမှုရဖို့နှစ်ဖက်စလုံးကစ조사နေကြပါတယ်ကြာသပတေးနေ့တော့ကနယူးယောက်ပြည်နယ်တဝမ်းမှာရှိတဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့ Mrs. Clinton တွားရောက်တွေ့ဆုံခဲ့တယ်လို့ Mr. Trump ကလည်းမြောက်ကယ်ရိုလိုင်းနားမှာရှိတဲ့ဒေသခံရဲတပ်ဖွဲ့ဝင်တွေကိုတွားရောက်တွေ့ဆုံခဲ့ပါတယ် Mr. Trump ဟာသူ့ရဲ့မဲဆွယ်စီယုံရေးအဖွဲ့ကိုပြန်လည်ဖွဲ့စည်းပြီးတဲ့နောက်ကြာသပတေးနေ့ညနေကပထမအကြိမ်ပြောကြားတဲ့မိန့်ခွန်းထဲမှာတရားဥပဒေစိုးမိုးရေးကိစ္စကိုလည်းအဓိကထားထည့်သွင်းပြောကြားသွားတဲ့အကြောင်း VOA သတင်းတောက်ဇလတိကာဟုသတင်းပို့ချက်ကိုရှားဖောင်ကတင်ပြပါမယ်ရှင်
။ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ဟာသူ့ရဲ့ North Carolina ပြည်နယ်ရှာလော့မြို့မဲဆွယ်စည်းရုံးပွဲရဲ့အဖွင့်မိန့်ခွန်းအတွင်းတမိုင်းမှာအဆိုးအဝါဆုံးရည်ကြီးမှုတန်ခံနေရတဲ့ Louisiana ပြည်နယ်ထက်ကလူတွေကိုအကူအညီပေးဖို့ပြောဆိုခဲ့ပေမဲ့လည်းသူ့ရဲ့နိုင်ငံရေးလုပ်ငန်းစဉ်အတိုင်းပဲဥပဒေစိုးမိုးရေးဆိုင်ရာအကြောင်းပဲကိုပြောင်းပြီးထိတ်ဆုံးဦးစားပေးဖြစ်နေပြောကြားသွားပါတယ
် Let me take this ဒီတိုင်းပြည်ရဲ့အခက်အခဲဆုံးကာလတွေမှာအနစ်နာခံပေးဆက်ခဲ့ကြတဲ့ရဲနဲ့ဥပဒေစိုးမိုးရေးအရာရှိတွေကိုအခုလိုတွေးဆချိန်မှာသူတို့ကိုကျေးဇူးတင်တဲ့အကြောင်းပြောချင်ပါတယ်သူတို့ဟာခက်ခဲတဲ့တာဝန်တွေကိုထမ်းဆောင်ကြသူတွေပ
ါ Mr. Trump ဟာအမေရိကန်ပြည်ထောင်စုအတွင်းဖြစ်ပျက်နေတဲ့လုံခြုံရေးစီးပွားရေးကျန်းမာရေးစောင့်ရှောက်မှုနဲ့အနာဂတ်လိုအပ်ချက်နဲ့ပတ်သက်ပြီး ထောက်ပြပြောဆိုခဲ့ပြီးအဓိကကတော့ဒီမိုကရက်တစ်ပါတီနဲ့လူလိန်လူညာတယောက်လို့သူအကြိမ်ကြိမ်ခေါ်ဆိုခဲ့တဲ့မစ္စစ်ကလင်တန်ကိုပဲပြစ်တင်ဝေဖန်ခဲ့တာဖြစ်ပါတယ
် If I'm elected president
တကယ်လို့ကျွန်တော်သာသမ္မတအဖြစ်အရွေးခံရရင်အခုလိုအကြမ်းဖက်မှုနဲ့ရိုးရင်းဆန်ခတ်မတီးမငြိမ်ဖြစ်နေတာတွေချက်ချင်းအ мян ဆုံးအဆုံးသတ်သွားပါလိမ့်မယ်
Mr. Trump အနေနဲ့လက်ရာရိတ်မူဝါဒအပေါ်မှာပဲမမှန်ကန်ကန်ရပ်တည်ဖို့ပါတီမဲဆွယ်စည်းရုံးရေးမှုလည်းဖြစ်လူမှုသဘောထားစစ်တမ်းကောက်ခံသူလည်းဖြစ်တဲ့Kellyanne Conway နဲ့ Breitbart News သတင်းဌာန Okta Steven Bannon တို့ကသူ့ကိုအကြံပေးကြပါတယ် Trump ကတော့သူ့အနေနဲ့တခြားနိုင်ငံရေးသမားကြီးတွေရဲ့အစဉ်အလာအတိုင်းမဖြစ်မနေပြောင်းခိုင်းလို့ပြောင်းရတာမျိုးကိုလက်မခံဘူးသူ့ပုံစံအတိုင်းပဲအရှိအတိုင်းပဲဆက်ပြီးနေမယ်လို့ပြောဆိုနေပါတယ် Mrs. Clinton ကတော့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာ Trump ကိုပြောင်းလဲနိုင်မှာမဟုတ်ဘူးလို့ပြောပါတယ
် Hire and fire
သူရဲ့မဲဆွယ်စည်းရုံးမှုတွေမှာကြိုက်တဲ့သူကိုသူငှားလို့ရတယ်ဖြုတ်လို့ရတယ်။နောက်တယ်လီပရောမတာဖတ်သားပြင်မှာသူဖတ်ဖို့မင်ကွန်းအစ်စ်တွေစကလုံးအစ်စ်တွေကိုလည်းရေးပေးလို့ရပါတယ်။ဒါပေမဲ့သူကတော့ဘလို့မှပြောင်းလဲသွားမှာမဟုတ်ပါဘူး
။ကြာသပတေးနေ့ကပြုလုပ်တဲ့ Mrs. Clinton ရဲ့မဲဆွယ်စည်းရုံးပွဲအတွင်းမှာလည်းဥပဒေစိုးမိုးရေးဘက်ကပဲအဓိကထားပြောဆိုခဲ့ပါတယ်။ဒါပေမဲ့ New York ကရဲတပ်ဖွဲ့ထိပ်ပိုင်းအရာရှိတွေနဲ့တွေ့ဆုံရမှာတော့ရဲတွေနဲ့သူတို့ကာကွယ်ဆောင်ရှောင်းရတဲ့လူမှုအတိုင်းဝိုင်းကြားလိုအပ်တဲ့ပေါင်ကူတရာထားရှိဖို့အတွက်ပြောဆိုသွားပါတယ
် I think it's obvious that recent
Dallas နဲ့ Baton Rouge ကနေ Milwaukee နဲ့နိုင်ငံတော်မှာမကြသေးရင်ကဖြစ်ခဲ့တဲ့အဖြစ်အပျက်တွေကိုကြည့်ရင်ရှင်းတယ်လို့ကျွန်မထင်ပါတယ်ဒီအဖြစ်အပျက်တွေကရဲအရာရှိတွေနဲ့ကျွန်မတို့အတိုင်းဝိုင်းကြားယုံကြည်မှုနဲ့သဘောတူလက်ခံထားတဲ့အကြောင်းအရာတွေပေါ်ပြန်ပြင်ဖို့အတွက်ခက်လုပ်ရမှာတွေရှေ့မှာရှိနေတယ်ဆိုတာကိုလည်းမိမောင်းထိုးပြနေတာပါ
Mr. Trump need to be Mrs. Clinton ကဥပဒေလေးစားလိုက်နာမှုကအရေးကြီးတဲ့အရာဖြစ်ကြောင်းထက်သွင်းပြောကြားသွားပေမဲ့ Trump နဲ့မတူတဲ့အချက်ကတော့ဒီအခြေအနေတွေတိုးတက်ကောင်းမွန်ဖို့အတွက်အချိန်ယူလှုံ့ဆော်သွားမှာဖြစ်တယ်လို့သူမကပြောပါတယ်ရှင်
။ရှားဖောင်ပြောပြခဲ့တာပါရှင်။ကျမတို့အခုအတန်လွှင့်နေတဲ့ Radio အစီအစဉ်ပြပချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုညနေပိုင်းအစီအစဉ်တွေအဆုံးတတ်တော့မှာဖြစ်လို့အစီအစဉ်အဆုံးမတတ်ခင်မှာတော့သတင်းအချင်းချုပ်ကိုကိုကျော်သိန်းကကြီးညာပေးပါဦးမယ်ရှင်။
တရုတ်နိုင်ငံမှာရောက်နေတဲ့ဒေါ်စန်းစုကြည်ဟာဒီကနေ့ညနေပိုင်းမှာတရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံမှာအစိုးရသည်ဖွဲ့စည်းပြီးကြတဲ့အခါဆိုရင်ဒါဟာအဆူရောရဲ့တရုတ်နိုင်ငံပထမဆုံးခီးစဉ်ဖြစ်တဲ့အကြောင်းဒီခီးစဉ်ဟာညနိုင်ငံအကြားပြည်ပြည်ဆောင်တဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုဖွံ့ဖြိုးတိုးတက်ဖို့အခိုင်အမာတွန်းအားပေးလိမ့်မယ်လို့ယုံကြည်တဲ့အကြောင်းဆွေးနွေးပွဲတွင်တရုတ်သမ္မတကပြောပါတယ်။အမေရိကန်ကလည်းအီရန်ကိုပေးခဲ့တဲ့အမေရိကန်ဒေါ်လာတန်း400ကိုဒီယူရန်မှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအတွက်တွန်းအားဖြစ်စေဖို့ပေးခဲ့တာလို့သမရဘဝမှာအစိုးရဘက်ကကြာသပတေးနေ့မှာပထမဆုံးကြိမ်လူသိရှင်ကြားရှင်းရှင်းလင်းလင်းပြောလိုက်ပါတယ်။အဲလိုငွေတွေပို့ပြီးတရက်ထဲမှာပဲအီရန်နိုင်ငံကလည်းအမေရိကန်တရားခံ၄ဦးကိုပြန်လွှတ်ပေးခဲ့တာဟာတရားခံတွေလွတ်မြောက်အောင်ပြန်ပေးငွေပေးတာမဟုတ်ဘူးလို့သမရဘဝမှာကဒီလအစိုးရမှညင်ထားတယ်လို့အီရန်နိုင်ငံဘက်ကလည်းတရားခံတွေလွှတ်ပေးလိုက်တာကအပေးယူလုပ်ခဲ့တဲ့ကိစ္စတချို့ကြောင့်သာဖြစ်တယ်လို့ဆိုပါတယ်။အခုလိုငွေကြေးလွှတ်ပြောင်းပေးတဲ့ကိစ္စကိုလည်းဇန်နဝါရီလတွင်အီရန်နျူကလ িয়ার သဘောတူညီမှုရပြီးနောက်တနေ့မှာပဲကြေညာခဲ့တယ်လို့သမရဘဝမှာကပြောထားပါတယ်။Republican သမ္မတလောင်ဒေါ်နယ်ထရမ်ကသူအပြင်းထန်ပြောခဲ့မှုတာတချို့နဲ့ထိခိုက်နစ်နာစေတဲ့အပြောအဆိုတချို့နဲ့ပတ်သက်ပြီးနောင်တရမိတဲ့အကြောင်းကြာသပတေးနေ့ကပြောပါတယ်။သူမဲဆွယ်စည်းရုံးပွဲတွေရဲ့အမှတ်တင်ကြေတာလို့ဖြစ်နေတဲ့အဲ့ဒီအပြောအဆိုတွေနဲ့ပတ်သက်ပြီးဒါဟာဖြင့်ပထမဆုံးအကြိမ်လူသိချင်းကြားဝန်ခံပြောဆိုတာပါ။ဟေဒီနိုင်ငံမှာလူကိုဒေသနိုင်တဲ့ကာလာဝမ်းရောဂါဆက်ပြီးတော့ပြန့်နှံ့တဲ့2010ခုနှစ်ကစလို့ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့တွေကဒီရောဂါပြန့်နှံ့ဖြစ်ပေါ်အောင်လုပ်ရမှာဒစိတပိုင်းပါဝင်ခဲ့တယ်ဆိုတာကိုကုလသမဂ္ဂကပထမဆုံးအကြိမ်ဝန်ခံပြောဆိုလိုက်ပါတယ်ခင်ဗျာ။
တာကြာနေညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလေမန်တာရာဝါလီဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA internet ဆာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.